တရုတ်နိုင်ငံမှာဆိုရကလူတွေကိုအိမ်ထဲကနေအပြင်မထွက်ဘဲနဲ့နေကြဖို့ကန့်သတ်ချက်တွေကိုပြန်ပြီးတော့ရုတ်သိမ်းပေးလာနေတဲ့အချိန်မှာပဲကိုဗစ်ကူးစက်မှုတွေတိုးလာနေတာကြောင့်တရုတ်ဆိုရကစစ်ရုံတွေမှာအရေးပေါ်အထူးချမှတ်ကုသဆောင်တွေတိုးချက်ပြီးစစ်ရုံတွေကိုအားဖြည့်ဖို့ကြိုးပမ်းလာနေရပါတယ်။ကိုဗစ်လုံးဝမရှိစရာဆိုတဲ့တရုတ်ရဲ့တင်းကျပ်တဲ့ Zero COVID မှုကြောင့်စီးပွားရေးထိခိုက်ခဲ့ရပြီးဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့တာပါ။virus ကူးစက်မှုတွေအဆုံးသတ်အောင်လုပ်သွားမယ်လို့တရားဝင်ကြေညာထားပေမဲ့ကန့်ကွက်ဆန္ဒပြပွဲတွေကြောင့်ရှော့ပေါ့မှုတွေကိုလှုပ်လာရပါတယ်။ခီးသွွားလာမှုနဲ့စီးပွားရေးလုပ်ငန်းတွေကိုရပ်မပစ်တော့ပဲကိုဗစ်ကူးစက်မှုတိုးလာတာကိုပဲလက်ခံရင်ဆိုင်မဲ့ပုံဖြစ်လာတာပါ။တရုတ်အစိုးရပိုင်းသတင်းမီဒီယာတချို့ရဲ့အဆိုအရကတော့ကျန်းမာရေးနေ့ကလုပ်ခဲ့တဲ့ဝန်ကြီးအဖွဲ့အစည်းအဝေးအတွင်းမှာစစ်ရုံတွေမှာ virus ကူးစက်မှုတွေပိုးပြီးတော့ထိရောက်ရောက်ကူးတာနိုင်ဖို့အတွက်ဝန်ထမ်းအင်အားတိုးချဲ့တာနဲ့စေဝါအထောက်ပံ့ပို့ပေးတာတွေအပါအဝင်စစ်ရုံတွေကိုအပြည့်အဝကူညီထောက်ပံ့ဖို့တောင်းဆိုခဲ့တယ်လို့ဖော်ပြပါရယ်။ထပ်ပြင်အနာပိုင်တွေအနေနဲ့သူတို့ဒေသကဒီအသက်65နှစ်နဲ့အထက်လူကြီးပိုင်းတွေရဲ့ကျန်းမာရေးကိုသေချာစောင့်ကြည့်ဖို့လည်းပြောဆိုထားပါတယ်။ကိုဗစ်ကတ်သတ်ချက်တွေဖြေလျှော့ပေးခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်ကစလို့ကူးစက်မှုတွေဘလောက်တိုးလာတယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။